မြန်မာနိုင်ငံမှာနာဂက်စ်မုန်တိုင်းတိုက်ခတ်ပြီးနောက်ပိုင်းမိဘမေဖြစ်ပြီးတော့ကြံရစ်ခဲ့တဲ့ကလေးတွေအကြောင်းကိုရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတို့လေးတစ်ခုကို Children's Right Awards ဆိုတဲ့ဆုချီးမြှင့်ခံရပါတယ်။အင်္ဂလန်နိုင်ငံခြေဆိုင် One World Award အဖွဲ့ကဒီဆုကိုပေးအပ်ခဲ့တာပါ။ဒီမှတ်တမ်းတင်ကားဖြစ်မြောက်အောင်ရိုက်ကူးခဲ့တဲ့ဗီဒီယိုသတင်းတောက်အဖွဲ့တွေကမြန်မာလူငယ်သတင်းတောက်တယောက်ကိုမက်ခွာညိုကမေးမြန်းထားတာကိုနားဆင်ကြအောင်ပါရှင်။
你说最高明的对啊，新疆公路，后面大路抓住你，可是你掉的，俺路上也的，但是对后面这里这里没有啊啦啦，俺那是大路抓住我抓的。
ပမာပြည်ဆိုင်ကလုံးမုံတိုင်းတဲကမိဘမဲ့ကလေးတွေဆိုတဲ့မှတ်တမ်းရုပ်ရှင်တဲကမိဘမဲ့ကလေးငယ်တွေရဲ့အတန်ကိုကြားခဲ့ကြရတာဖြစ်ပါရဲ့ရှင်ဒီမှတ်တမ်းတင်ဇာတ်ကားလေးကို2008ခုမေလကစတင်ရိုက်ကူးခဲ့ပြီး2009ခုနှစ်နှစ်ကုန်ပိုင်းမှာမှတီးဖြတ်မှုပြီးခဲ့တာမို့လို့ဒီဇာတ်ကားလေးဖျက်မြောက်ဖို့အတွက်တစ်နှစ်ကျော်ကြာခဲ့တဲ့အကြောင်းကိုတိုင်ပါဝင်ရိုက်ကူးခဲ့သူကိုအောင်ထွန်းက VOA ကိုအခုလိုပြောပြပါတယ်
။ဟိုနာကိစတိုက်ပြီးလို့တပတ်လောက်ကစပြီးတော့ဟိုကျွန်တော်ကိုတိုင်လည်းအဲ့ယူသွားပြီးတော့စရိုက်ခဲ့တာပေါ့။အဲ့ဒီအယုတ်တွေကိုအခြေပြုပြီးတော့မှအဲ့ဒီဒေတာကလေးတွေရဲ့ဘဝအကြောင်းကိုကျွန်တော်တောက်လျှောက်လိုက်မှတ်တမ်းတင်ရိုက်ခဲ့တာဒေတာကိုသွားပြီးတော့တစ်နှစ်ကျော်လောက်တမ်းတင်ရိုက်ခဲ့တာပါအဲနောက်ပိုင်းတော့ရေရှည်ရိုက်နိုင်တဲ့လူကတော့9ရောက်ဝင်းကျင်အဲ့လောက်ပဲကျွန်တော်ကြံခဲ့ပါတယ
်ဒီမှတ်တမ်းရုပ်ရှင်ဖြစ်မြောက်လာအောင်အင်္ဂလန်နိုင်ငံ TV Channel 4နဲ့ Democratic မြန်မာအသံ DBV တို့ပူးပေါင်းစီစဉ်ခဲ့တာဖြစ်ပြီးဒီအစီအစဉ်ဟာဖွံ့ဖြိုးဆဲနိုင်ငံတွေနဲ့သတင်းလက်လန်းမမီနိုင်တဲ့နိုင်ငံတွေကအဖြစ်မှန်တွေကိုဒေတာကန်သတင်းတောက်တွေနဲ့ပူပေါင်းပြီးကဘာကတိအောင်စီစဉ်တင်ဆက်ပေးနေတဲ့အစီအစဉ်အောက်ကနေထုတ်လုပ်ခဲ့တာလို့လည်းကိုအောင်ထွန်းကရှင်းပြပါရရှင်။ဒီရုပ်ရှင်မှတ်တမ်းကားဖြစ်မြောက်အောင်ရိုက်ကူးချိန်မှာဘလို့အခက်ခဲတွေနဲ့ကြုံတွေ့ခဲ့ရသလဲဆိုတာကိုမေးကြည့်တဲ့အခါမှာတော့ကိုအောင်ထွန်းကအခုလိုပြောပြပါတယ်
။ရိုက်ကူးတဲ့သူတော်တော်များများလည်းဒီမှတ်တမ်းရုပ်ရှင်နဲ့ပတ်သက်လို့ဟိုတရားကြီးလေးလာဘူးတာမျိုးရင်ရိုက်ကူးတာလည်းမရှိပါဘူး။ပထမဆုံးဒီကြုံကြည့်တဲ့အခါကျွန်တော်အစာပိုင်းကတော့ရေရှည်လုံနိုင်ဖို့တိတ်တော့မကျင်းတည်ခဲ့ပါဘူး။ဒါပေမဲ့ကျွန်တော်ကြိုးစားပြီးတော့လုပ်ခဲ့ပါတယ်။နောက်တစ်ခါကပုံမှန်သတင်းရိုက်နေတဲ့ပုံစံကတော့ကျွန်တော်ဒေတာတစ်ခုကိုသွားရိုက်တယ်ဆိုရင်လုံခြုံရေးအကြောင်းအရာတွေရပေါ့ကျွန်တော်အချို့နေရာတွေကိုရှောင်ပြီးတော့ပြန်မသွားဖြစ်တာမျိုးရှိတယ်။အတန်းရုပ်ရှင်ရဲ့သဘောကြတော့ကျွန်တော်ဇက်ကောင်တစ်ခုတတ်မှတ်တာအချင်းကလာတစ်ခုအတွင်းမှာဒီလိုပြောင်းလဲတိုးတက်လာတယ်ဆိုတာမျိုးရိုက်ကူးအောင်ဖြစ်တဲ့အတွက်ကျွန်တော်ပုံမှန်ရိုက်နေကြတာတော့မတူမြန်မာပြည်နေသားလဲဆိုတော့ပို့ပြီးခက်တာပေါ့ဇက်ကောင်နေရာလဲဘလောက်ဒီကျွန်တော်နဲ့ပူးပေါင်းပြီးတော့လုပ်မယ်ဆိုရင်မကျင်းသေးဘူး။ဒါပေမဲ့တစ်နှစ်လောက်ဇက်ကောင်နေရှာပွေပြီးတော့ရိုက်ခဲ့သူတို့ရဲ့ပူးပေါင်းကူညီမှုနဲ့လဲကျွန်တော်ဒီလောက်ဒီဖြစ်လာတယ်။နေရာထဲမှာပုံမှန်သူတို့ရှိတစ်ခါကြာမရှိကြပါဘူး။ဘာလို့ဆိုတော့အချို့ရွာတွေပြောင်းရွှေ့ပြီးရွာတစ်တဲပေးတာမျိုးရှိတယ်။နောက်တစ်ခေါက်ပြန်သွားတဲ့အခါမှာကြာရင်ဟိုကိုလိုက်ခဲ့တဲ့ဇက်ကောင်ကဘယ်ရောက်သွားမှန်းမသိဘူး။အဲ့လိုမျိုးလိုက်မနေလိုက်မေးရရှာရတာမျိုးလဲရှိတယ်။အဲ့မှာခြေကြပြီးကြံခဲ့တဲ့အဲ့ဇက်ကောင်မျိုးပဲကျွန်တော်အတော်ရှာယူရပါတယ်။အဲ့ဒီရိုက်ကူးရင်းနဲ့အဲ့ဒီဒေတာမှာလုံနေတဲ့စစ်ဖက်ဆိုင်ရာလုံညွင်းအဲ့တော့အကုန်လုံးပေါ့အဲ့ကြံခံဝင်ပြီးစသဖြင့်အဲ့စူရနဲ့ပတ်သက်တဲ့လူတွေကဒီတခုညာကူးတဲ့လူတွေသတင်းပေးတဲ့အတွက်ရိုက်ကူးရင်းနဲ့ပြန်ပြီးတော့တိန့်ဆောင်ပြေးလာတာမျိုးလည်းရှိပါတယ်။ဟိုအခက်ခဲတော့အဲ့လိုအများကြီးပါပဲ
။မှတ်တမ်းရိုက်ကူးနေရင်ဇလန်းထဲမှာပါဝင်တဲ့ကလေးတွေကိုစောင့်ရှောက်ထားသူတွေကလုံခြုံရေးအခြေအနေအရဆက်ပြီးရိုက်ကူးခွင့်ပေးတာမျိုးမရှိတော့သလိုဒေသခံအာဏာပိုင်တွေရဲ့နှောက်ယှက်မှုတွေကိုခံခဲ့ရတာတွေလည်းရှိခဲ့ကြောင်းကိုအောင်ထွန်းကပြောပြခဲ့ပါတယ်။ဆက်ပြီးသူပြောခဲ့တာကတော့
ကျွန်တော်ရိုက်ကူးတဲ့ကင်မရာမန်တယောက်သူ့နာမည်တော့တီလို့ခေါ်ပါတယ်။သူဆိုရင်ထောင်ထဲမှာပဲရှိပါသေးတယ်။2008ရိုက်ကူးပြီးနောက်ပိုင်းမှာ2009အတွင်းမှာသူဖမ်းခံရပါတယ်။ဒီစုကလည်းကျွန်တော်လုပ်ဖို့ကံတဲ့သူ့ကိုရည်ရွယ်ပါတယ်။သူသိစေချင်ပါတယ်။နောက်ဒီကမှပေါဝင်ခဲ့တဲ့လူအလုံးနောက်အတန်နဲ့ပြောပြပေးတဲ့ကလေးအလုံးအခုချိန်ကြီးရုန်းကန်နေတဲ့ကလေးအလုံးနဲ့ဒီစကားကြီးညွှန်းပါတယ်။ဒီစကားနဲ့အတူမြန်မာပြည်ထောင်စုလူတွေအလုံးလည်းကြီးညွှန်းပါတယ
်။အခုစုချင်းမြင့်ခဲ့တဲ့ One World Media အဖွဲ့ကြီးကို1989ခုနှစ်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားမှာအချင်းချင်းပိုပြီးနားလည်မှုရှိလာရေးရည်ရွယ်တည်ထောင်ခဲ့တာလို့ဒီစုရွေးချယ်ရေးအဖွဲ့ရဲ့ website မှာဖော်ပြထားပါတယ်။ဒီအဖွဲ့သက်တမ်း22နှစ်အကြာ2010ခုနှစ်အတွက်ကလေးအခွင့်အရေးမှတ်တမ်းစုကိုတော့မြန်မာပြည်ကနာဂစ်မုံတိုင်းအလွန်မိဘမဲ့ကလေးတွေကိုမှတ်တမ်းတင်ရိုက်ထားတဲ့ရုပ်ရှင်ကားအတွက်ချီးမြှင့်ဖို့ရွေးချယ်ခဲ့တာဖြစ်ပါရဲ့ရှင်။